ပြည်သူ့အံနဲ့ဆန္ဒကိုကူစားပြုတဲ့ရွေးကောက်ပွဲတရဖြစ်လာဖို့နဲ့ပြည်သူလူထုလိုချင်တဲ့ဆွေရတရပေါ်ပေါက်လာဖို့အတွက်အားလုံးပူးပေါင်းပါဝင်ကြဖို့ဆိုပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ရန်ကုန်ဗဟန်းမြို့နယ်တဲ့ဒီ NLD ရုံးခန်းဖွင့်ပွဲအတွက်မှာဒေါက်တာဆန်းစုကြည်ကလူထုကိုပြောဆိုတဲ့မေကုန်းနဲ့မှာခုလိုထစ်သွင်းပြောသွားတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အကြောင်းပြေဆုံးကိုတော့မတင်းသူတွေကဆက်ပြီးတော့ပြောပြပေးမှာပါ။
ဟုတ်ကဲ့ပါလာမယ့်ဧပြီလ၁ရက်နေ့မှာကျင်းပမယ့်ချားဖြတ်ရွေးကောက်ပွဲအတွင်းလက်လက်နေရအားလုံးမှရှင်ပြိုင်မယ့် NLD ပါတီဟာဒီကနေ့ January 17ရက်ဗုဒ္ဓဖူးနေ့မနက်ကရန်ကုန်တိုင်းဗဟန်းမြို့နယ်မှာရုံးခန်းတစ်ခုဖွင့်လှစ်ပါတယ်လက်ရှိမှာမြန်မာနိုင်ငံရေးအတွက်ဖြစ်သင့်ဖြစ်ထိုက်တာနဲ့လှုပ်သင့်လှုပ်ထိုက်တာတွေအားလုံးကိုအစိုးရကြားအောင်ပြည်သူလူထုကပြောရမယ့်အချိန်ဖြစ်တယ်လို့အဲ့ဒီရုံးခန်းဖွင့်ပွဲမှာ NLD ပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကလူထုကိုပြောခဲ့ပါတယ်အထူးသဖြင့်ကတော့ဧပြီလ၁ရက်နေ့မှာပြုလုပ်မယ့်ချားဖြတ်ရွေးကောက်ပွဲမှာလူထုရဲ့စန္ဒနဲ့အတန်စစ်အမှန်ကိုဖော်ထုတ်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကအခုလိုတိုက်တွန်းခဲ့ပါတယ်
။ငန်တနိုင်ကမှဒီမိုကရေစီလမ်းကိုတွန်းနိုင်ဖို့အတွက်ရွေးကောက်ပွဲလုပ်ခဲ့ဆိုတာအဓိကတော့ပြည်သူတွေရဲ့အသံကိုကြေကြေနဲ့ရှင်းရှင်းကြားနိုင်အောင်လို့လုပ်တဲ့ကိစ္စပါ။ကျမတို့နိုင်ငံမှာဆိုစဉ်တန်း60ရှိတယ်ပေါ့နော်။အားလုံးတန်း60ကျုံကတော့ရွေးကောက်ပွဲမှာမဲထည့်နိုင်တဲ့အနေအထားမှမရှိပါဘူး။ဒါပေမဲ့လည်းရွေးကောက်ပွဲမှာမဲထည့်နိုင်တဲ့လူတွေကမိမိတို့ရဲ့လုတ်ပိုင်ခွင့်ကို30ချင်ပါတယ်ဒီမဲပြားတွေနဲ့ကိုလိုချင်တဲ့အစိုးရတစ်ခုဖြစ်အောင်လို့လုပ်ရပါလိမ့်မယ်မဲပြားတွေနဲ့ကိုမလိုချင်တဲ့အိစာတွေကိုပြောင်းလဲဖို့ကြိုးစားရပါလိမ့်မယ်ဒါဟာမဲပေးလိုက်တယ်ဆိုတာဟာကိုယ့်ရဲ့ကိုယ်စလဲကိုကိုလုတ်ချင်တဲ့အိစာတွေလုတ်ပေးဆိုပြီးတော့တာဝန်အပ်နိုင်အနှင်းပေးလိုက်တာပဲဖြစ်ပါတယ်မဲရတဲ့လူဟာနေရာရတာမဟုတ်ဘူးအာနာရတာမဟုတ်ဘူးတာဝန်တစ်ခုရတာလို့စိတ်ထဲမှာထားရမှာဖြစ်ပါတယ်
လွန်ခဲ့တဲ့အနှစ်20ကျော်ကာလအတွင်း NLD ပါတီဟာလူထုရဲ့ထောက်ခံမှုနဲ့ယက်တီခဲ့တာမို့အခုရောနောက်မှာလူထုကအားပေးကူညီဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ NLD ဟာလက်လက်နေတဲ့မဲဆန္ဒတွေအတွက်သာအလုပ်လုပ်ဖို့မဟုတ်ဘဲနဲ့နိုင်ငံတစ်ဖွန်းကပြည်သူအားလုံးအတွက်အလုပ်လုပ်ဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောသလိုမြန်မာနိုင်ငံရေးမှာအားလုံးပါဝင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။နိုင်ငံရေးပါတီတစ်ခုဆိုတာပြည်သူတွေရဲ့ထောက်ခံမှုမရှိဘဲနဲ့ဆက်လက်ပြီးတော့တည်တံ့ခိုင်မြဲဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မလို့ကျမတို့ကပြည်သူတွေရဲ့ထောက်ခံမှုကိုအစဉ်အမြဲပဲလိုလားတယ်အစဉ်အမြဲပဲတောင်းခံနေတာဖြစ်ပါတယ်နိုင်ငံတကာနိုင်ငံရဲ့အဓိကအင်အားဟာပြည်သူပဲဆိုတာကျမတို့ကလက်ခံထားပြီးသားဖြစ်ပါတယ်ဒါကြောင့်ကျမတို့ပြည်သူတွေအနေနဲ့အားမငယ်ပါနဲ့တချို့တွေကဆိုရင်ပြောတာကျမတို့ကြားပါတယ်အရင်ကလည်းဆင်းရဲတာပဲအခုလည်းဆင်းရဲတာပဲနောင်လည်းဆင်းရဲမှာပဲပေါ့နော်ဒါတို့ကကျမကလက်မခံပါဘူးအရင်ကဆင်းရဲတာတော့ဟုတ်ပြီပြီးခဲ့ပြီအခုလဲဆင်းရဲတယ်ဆိုတာဖြစ်နိုင်တယ်ဒါတွေကိုပြောင်းဖို့အတွက်ကျမတို့နိုင်ငံရေးလုပ်နေတာပါအဲ့လိုလုပ်နေတဲ့အခါမှာပြည်သူတွေပါဖို့လိုပါတယ်ဒါကြောင့်ကျမတို့ပြည်သူတွေကိုတတ်နိုင်သမျှပါဝင်ပြီးတော့ကိုလိုချင်တဲ့နိုင်ငံတစ်ခုဖြစ်အောင်လို့ကူညီပေးကြပါလို့ကျမကမေတ္တာရခံချင်ပါတယ်
ဒါကတော့ဗဟန်းမြို့နယ် NLD ရုံးခန်းဖွင့်ပွဲအတွင်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြောခဲ့တဲ့မိန့်ခွန်းတွေကတချို့ကိုကောက်နှုတ်တင်ပြပေးခဲ့တာပါရှင်။ဒါ့အပြင် NLD ပါတီတဘာပတိအဖွဲ့ရဲ့နိုင်ရကတူဦးဖြစ်တဲ့ဦးတင်ဦးကလည်း NLD ပါတီရဲ့ယက်တီချက်ကြားဖြောက်ရွေးကောက်ပွဲကိစ္စနဲ့အတူ NLD ပါတီအောင်နိုင်ရေးအတွက်အားပေးချဖို့ကိုလည်းလူထုကိုတိုက်တွန်းခဲ့ပါတယ်။2010ရွေးကောက်ပွဲကိုလက်မခံလို့မှတ်ပုံတင်ဖို့ငင်းဆန်ခဲ့တဲ့ NLD ပါတီဟာအခုတော့တရားဝင်နိုင်ငံရေးပါတီတစ်ခုဖြစ်ခဲ့ပြီးဖြစ်တယ်လို့မကြခင်လပိုင်းအတွင်းမှာလုပ်မဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့လက်လက်နေရာ48နေရာစလုံးကိုလည်းအပြစ်ဝင်ပြိုင်မှာဖြစ်ပါတယ်။အခုဆိုရင်တိုင်းနယ်ပြည်နယ်ကဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေရဲ့စီးရင်ကိုဒီကနေ့ January 17ရက်နေ့မှာနောက်ဆုံးတင်ကြပြီးဖြစ်ပြီးတော့မနက်ဖြန်12ရက်နေ့ကစလို့ NLD ဘ ਹੁ အလုံးမှုဆောင်အဖွဲ့ဝင်တွေကစဉ်စားဆုံးဖြတ်တော့မှာဖြစ်ပါတယ်။အဲ့ဒီနေရာမှာတိုင်းနယ်ပြည်နယ်တွေကတင်လာကြတဲ့ကိုယ်စားလှယ်လောင်းတွေအပြင်ကိုယ်စားလှယ်လောင်းမလျှောက်ထားပေမဲ့လက်ရှိ NLD ပါတီတွေကဝင်ပြိုင်သင့်တယ်လို့ထင်တဲ့သူတွေကိုလည်းထည့်သွင်းစဉ်းစားဖို့ရှိမယ်လို့ NLD ပါတီရဲ့ဘုအလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းကပြောပါတယ
်။အတော်များများတော့ရောက်နေပါပြီ။ဒီနေ့ထိရောက်ရှိတဲ့စည်ရင်းတွေကိုလက်ပြန်ကြရင်ကျွန်တော်တို့စီဝတ်တင်ပါ။အရေးအတွက်တွေကနည်းနည်းများတော့ဘယ်မျိုးမဆန္ဒနဲ့မှဘယ်လိုရွေးမယ်ဆိုတာမျိုးပြီးတော့ကိုထုတ်ပေးနိုင်ဖို့ကြိုးစားပါ။ဒါမဲ့ကျွန်တော်တို့အဖွဲ့ကိုလာရောက်ဝင်တဲ့ပုံကိုယ်တွေရှိတယ်လေ။ကျွန်တော်တို့ဝင်လာတဲ့အဖွဲ့ဝင်တွေအဲမှာကျွန်တော်တို့တင့်တော်တဲ့လူကိုကျွန်တော်တို့စဉ်းစားမှ
ာ NLD ပါတီရဲ့ဘုအလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းပါရှင်ဒေါက်ဆတ်စုကြည်ကတော့ရန်ကုန်တိုင်းအတွင်းလက်လက်နေရာတွေထဲကကော်မှုမျိုးနယ်ကနေဝင်ပြိုင်မှာဖြစ်ပါတယ်ခြားပြတ်ရွေးကောက်ပွဲမှာဝင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်လောင်းအမည်စင်းတွေကိုတက်ဆိုင်ရာမျိုးနယ်ကော်မရှင်ရုံးတွေမှာ January 16ရက်နေ့ကနေ30ရက်နေ့အထိနောက်ဆုံးတင်ကြရမှာဖြစ်ပါတယ်ရှင်